ရခိုင်ပြည်နယ်ရဲတပ်တော်မျိုးနယ်မှာတမ်တော်သားချူရဲဓမ္မပြုကျင့်ခံခဲ့ရတဲ့ဆိုတဲ့ဆွေးနွေးချက်နဲ့ရေစကန်မှာမုံပွင့်တန်ကြားခဲ့သူမျိုးသမီးနဲ့ပတ်သက်ပြီးအမုံမှန်ပေါ်ပေါက်ဖို့အတွက်ရခိုင်တိုင်းသားအရာဖက်လူမှုဖွဲ့စည်းတရားကျော်ကတောင်းဆိုလိုက်တဲ့ကြောင့်ပြောရှင်းပါတယ်ကျွန်တော်တန်နိုင်ပါလက်နက်ကင်ပြည်ပခတွေရှိနေတဲ့ရခိုင်ပြည်နယ်မှာပန်းရဲတပ်တော်မျိုးနယ ဒီလက်စီရဲ့နေကပဲအမှုဖွင့်ထားပါတယ်။အမှုနဲ့ပတ်သက်လို့ရေးစခန်းမှာစစ်ဆေးနေပေမဲ့အဖြစ်မှန်ပေါ်ပေါက်စေချင်တဲ့အတွက်ခုလိုစူပေါင်းတောင်းဆိုခဲ့ရတာလို့လည်းမနေ့ကထုတ်ပြန်ချက်မှာပါဝင်ခဲ့တဲ့ရခိုင်မျိုးသမီးကွန်ရဲ့အဖွဲ့ရဲ့ကြော်ခွင့်ရတော်ညိုးကြီးကပြောပါတယ်။
အဖေလေးဆုံးပြောရရင်တော့ကျမတို့မစားဆဲဆူထားတဲ့ကျမတို့ဒီဖွင့်ထားတဲ့တိုင်ရန်ရှင်မျိုးကြီးဦးသေးဝင်းရဲ့အမှုမှန်ပေါ်ပေါက်စီရင်တဲ့အတွက်အားလုံးအဖေရဒီလိုကလုပ်ကျင်းနေပြီကျမတို့ယူဆတယ်ဒီလူလူကြီးစိတ်နဲ့ထုတ်လိုက်တဲ့ဆိုကြရတော့အားလုံးဒီကိုကျမတို့ကထွက်တာနောက်တစ်ခုကကျမတို့ကဒီအမှုဥစားဒီအမှုကလုံရင်းလုံရင်းနဲ့ကျမတို့ကနှိမ့်နှိမ့်သွားမှမလိုလားတဲ့အတွက်ကျမတို့ကပြုမှန်ပေါ်ပေါက်ဖို့တည်းလိုတာပေါ့နော်
အမျိုးသမီးရေလှူရှားနေတဲ့အမျိုးသမီးဖွေးလျှောက်မြန်မာနိုင်ငံကလည်းအမှုကိုစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းနေတာမျိုးရှိမရှိစောင့်ကြည့်နေတယ်လို့အဖွဲ့ရဲ့အတွင်းရမှုနော်စစ်ဆေးကပြောပါတယ
်အခုရထောင်ကြီးနေမှာရှိနေတဲ့အမှုအပေါ်မှာဒီအရက်ဖက်ဖွေးရှိတယ်မကားဘောနော်ကျမတို့အားလုံးကပေါ့စောင့်ကြည့်နေမှာပေါ့နော်ဒီတမတော်ကဒီဒီအမျိုးသမီးအပေါ်မှာဘယ်လိုမူတောင်ခံမှုရှိမလဲဆိုတဲ့အမျိုးကိုစောင့်ကြည့်နေတဲ့နေသားတွေရှိတယ်လို့ဒီလိုလိုအကြည့်ရင်းဆောင်ရွက်မှုရှိဘူးဆိုရင်လည်းတခြားတော့ဒီမျိုးဖွဲ့ရှိတဲ့အပါဝင်ပေါ့နော်ဆက်ပြီးတော့ဒီဒီတိမှုတွေဒီကျူးလွန်ခံရသူတွေကိုအရေးကြီးတဲ့အောင်နေရာတွေဆက်ဖို့တော့
တမတော်ဖက်ကတော့အထမပြုတ်ချင်းခံရကြောင်းဆွဆွေးရှက်တွေဟာမဟုတ်မှန်ကြောင်းဒီလာဆန်ပိုင်မှာပဲပြင်ညာချက်ထုတ်ပြန်ရင်းဆန်ထားပါတယ်ဆွဆွေးရှက်တွေနဲ့ပတ်သက်လို့စုံစမ်းမှုတွေမှာတမတော်သားတွေကျူးလွန်ကြောင်းတွေ့ရှိခဲ့တယ်ဆိုရင်လည်းဥပဒေနဲ့အညီအရေးယူကန်တွေလေးရှိကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဖို့ရှောက်ထွန်းထွန်းညီကဘူရောရေကိုပြောထားပူပါတယ်မြန်မာနိုင်ငံတွင်းကစည်ရေးပဏိပခတ်တွေရှိနေတဲ့တိုင်းဒေသတွေမှာတမတော်ဖက်ကမျိုးသမီးတွေပေါ်ဓမ္မကျူးလွန်ခဲ့တဲ့အမှုပေါင်း2010ကနေ2014ခုနှစ်ထိ90ကျော်ရှိတယ်လို့အမျိုးသမီးများဖွေရှောက်မြန်မာနိုင်ငံကထုတ်ပြန်တဲ့အစီရင်ခံစာထက်မှာဖော်ပြထားတယ်လို့နော်စေးစေးကပြောပါတယ်
။ဒီမှာတော့2014တော့ကကျွန်တော်တို့ထုတ်တဲ့စာအုပ်တစ်ခုရှိတယ်။တမတော်ကကြီးလို့တဲ့အမှုဒါနိုင်ငံတော်အနေနဲ့တကာစတန်ဒါနဲ့အညီပေါ့နော်။နိုင်ငံတကာစတန်ဒါနဲ့အညီဆိုရင်ကျွန်တော်94ခုအဲ့မှာအချက်လေးဒီဟိုဗတ်တီရှိတဲ့အနေအထားမှာ94ခုရှိတယ်။အခုဒီ2014နောက်ပိုင်းမှာကျမတို့ရှိထားတဲ့အမှုတွေရှိတယ်ပေါ့။ဒါလည်းကျမတို့မတန်ဖြေမှာထုတ်ပြန်ဖို့ရှိတယ်ပေါ့နော်။ကျွန်တော်တို့အခုပြုစုနေတယ်၊ဒီစရာပြုစုနေတယ်ဒီလိုရှိရင်လည်းဒီတရားညတ်တာမှုအတိုင်းဒါဘယ်လောက်ရှိနေလဲ။အစ်တာကိလို့ခုဘယ်လိုရှိနေလဲဆိုတဲ့အမှုကိုကျမတို့အခုပြုစုနေတယ်။အစီအစဉ်တစ်ခုထုတ်ဖို့လို့ရှိရပေါ့နော်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့အာဆာရိုင်ဂျာအစွန်ရောက်အုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်းရိုင်ဂျာမျိုးသမီးတွေပေါ်အဓမ္မပြုကျင့်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွေးတွေကစွပ်စွဲခဲ့မှုပါတယ်။လိမ့်မိုင်းဆိုင်ရာနိုင်ချင်းစော်ကားတာတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့လည်း ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလောက်တိုင်ကြားထားတာပါ။ရိုင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံထားတဲ့မြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာဆွတ်ဆွေးနေတဲ့လောက်လူခွင့်ရတဲ့ရှုဖော်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းအစဉ်တစိုက်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ